နိုင်ငံတော်သမ္မတကတာဝန်လွှာပေးပို့ထားတဲ့ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနနဲ့ပြည်ထောင်စုအစိုးရဖွဲ့ရုံးဝန်ကြီးဌာနတွေတိုးချဲ့ဖွဲ့စည်းဖို့ကိစ္စနဲ့အခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အစ်ဖွဲ့စည်းမဲ့ကိစ္စတွေကိုဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာဆွေးနွေးခဲ့တာဖြစ်ပါတယ်။အစ်ဖွဲ့စည်းမဲ့ပြည်ထောင်စုအစိုးရဖွဲ့ရုံးဝန်ကြီးဌာနဝန်ကြီးအဖြစ်တာဝန်ယူမဲ့ဦးတောင်ထွန်းဟာလက်ရှိမှာအမျိုးသားလုံခြုံရေးအကြံပေးတာဝန်ကိုယူထားသူဖြစ်ပါတယ်။အရင်အစိုးရလက်ထက်ကဝန်ကြီးဟောင်းဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစိုးသိန်းကဦးတောင်ထွန်းဟာ Open Society Foundation တည်ထောင်သူဂျော့ဆိုရော့ရဲ့လက်အောက်မှာလုပ်ကိုင်ခဲ့မှုတဲ့အတွက်ကန့်ကွက်ကြောင်းပြောခဲ့ပေမဲ့ကန့်ကွက်မှုနဲ့ပတ်သက်တဲ့အချက်လက်ကိုတော့မတင်ပြနိုင်ခဲ့ပါဘူး
။ကျွန်တော်အရင်စိုးရထဲမှာလှုပ်လာတာ哦။ဦးတောင်ထွန်းနဲ့အရင်စိုးရနဲ့ဂျော့ဆိုရော့နဲ့ပတ်သက်တာကျွန်တော်အသိဆုံးပေါ့။အဲကျွန်တော်လူသက်တရားကျွန်တော်ဗျာ။ဒါလည်းအချိန်တိုတဲ့အခါကျတော့ကျွန်တော်အထောက်ထားတင်ပြမှာသက်တရားကျွန်တော်ပဲဖြစ်နေတယ်လေ။နောက်တစ်ချက်ကသူရဲ့ကိုရေးရဆိုရင်တင်ပြတဲ့စီမှာဂျော့ဆိုရော့စီမှာလုတ်ခဲ့တာလေးကိုဖျောက်ထားတယ်။နောက်တစ်ခုကကျွန်တော်အမေရိကန်ကိုအီးမေးလ်ပို့ထားတော့အဲ့ဒီကဆာလာမအထောက်ထားတင်နိုင်မှာကိုတင်နေမှာဖြစ်တဲ့ကြောင့်ကျွန်တော်ထောက်ထားအချိန်မီမရောက်ဘူးဆိုတဲ့သဘောနဲ့ပဲကျွန်တော်ဒီလောက်ဖွယ်ပေါ့။လောက်နေပဲအသာလေးကျွန်တော်မီးရှို့ခဲ့တာ။
ဒါအပြင်အနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအရေးချင်းရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတင့်လျော်မဲ့ဝန်ကြီးဌာနတွေမှာဝန်ကြီးဒုတိယဝန်ကြီးတွေဖြင့်ခန့်အပ်တဲ့လို့လည်းဦးစိုးသိန်းကပြောပါတယ်
။ကျွန်တော်ပြောချင်တာကလူပြည့်ပြည့်စုံစုံနဲ့ဘောလုံးကန်နေဗျာ17ယောက်ပြည့်အောင်ကစားလိုက်။ဟုတ်လား6ယောက်နဲ့ကစားခင်ဗျာခက်တယ်ဟောဗျာ။လူတွေကတော့ဒီနေ့ခေါင်းဆောင်ကိုကြောက်လို့မပြောရတာအဲ့ဒီဝန်ကြီးတွေ။တကယ်တော့ခင်ဗျာဌာန20ကိုင်းတယ်ဘယ်လိုလုပ်လဲ။ဒီ20ကိုခင်ဗျာဒီလူဘလောက်တော်နေလို့လဲခွဲရမယ်တိုးတက်ချင်ဒီလူတော်တွေမှာကျွန်တော်နေတာနှစ်နှစ်ရှိပြီလူတော်တွေအများကြီးရှိတယ်တဘာဝပတ်ဝန်းကျင်ဆိုဝင်ကြီးရဲ့တဘာဝပတ်ဝန်းကျင်ပဲတက်တယ်ဒီထဲမှာမိုင်းနီးနဲ့အောင်ထားတဲ့လူတော်တွေအများကြီးရှိတယ်သူဝင်ကြီးရဲ့ပေးလိုက်ရင်ဟုတ်လားသူတို့အုပ်ချုပ်ရေးအတွေ့အကြုံနောက်တော့နှစ်နှစ်သုံးနှစ်ရမယ်2020မှာနိုင်လာခဲ့ရင်လည်းအသင့်ဖြစ်မှာဗျာ
ဒီကနေ့ပြည်ထောင်စုလွှတ်တော်မှာအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အစ်ဖွဲ့စည်းဖို့သမ္မတကတဝန်လွှာပေးပို့ထားတာကိုလည်းဆွေးနွေးခဲ့ပါတယ်။အဲ့ဒီကော်မရှင်ဖွဲ့မဲ့ကိစ္စနဲ့ပတ်သက်ပြီးဦးစိုးသိန်းကလက်ရှိမှာအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်တစ်ခုရှိနေသေးပြီးမဖြတ်သိမ်းရသေးတဲ့အတွက်ကော်မရှင်တစ်ခုရှိလာမှဖြစ်တာကြောင့်ကော်မရှင်အဟောင်းကိုဖြတ်သိမ်းမှုပြောပါတယ်
။ဒီရောက်လို့ဖို့လို့လေအရင်အခရီးလိုက်စားမှုကော်မရှင်ကိုဖြတ်ပြီးပြီလားဆိုတော့တတိပြုလို့လေဒီနေ့ဆိုကော်မရှင်တစ်ခုဖြစ်နေဦးမယ်တော့ကြာ။အရင်ကဖြစ်ရမယ်လေ။
သမရကပြည်အောင်စုစိုးရဖွဲ့ရုံးဝန်ကြီးဌာနဝန်ကြီးအဖြစ်အစိုးပြုထားတဲ့ဦးတောင်ထွန်းနဲ့ပတ်သက်ပြီးဝန်ကြီးဟောင်းဦးစိုးသိန်းကကန့်ကွက်ခဲ့တာကြောင့်ပြည်အောင်စုလွတ်တော်မှာမဲခွဲဆုံးဖြတ်ရမှာမဲပေးခွင့်ရှိတဲ့သူ406ဦးမှာ325ဦးကထောက်ခံခဲ့တဲ့အတွက်သမရအစိုးပြုထားတဲ့အတိုင်းလွတ်တော်ကအတည်ပြုလိုက်ပါတယ်။မနှက်ဖြန်မှာတော့နိုင်ငံတော်သမရကအစိုးပြုထားတဲ့ဦးတောင်ထွန်းနဲ့ဦးကျော်တင်တို့ဟာပြည်အောင်စုစိုးရဖွဲ့ရုံးဝန်ကြီးဌာနနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနတွေရဲ့ဝန်ကြီးတွေအဖြစ်ပြည်အောင်စုလွတ်တော်မှာကျန်းသစ်စာကျင်းဆိုကြမှာဖြစ်ပါတယ်ရှင်။